မြန်မာနိုင်ငံရဲ့နေဆက်ထိုင်းနိုင်ငံတောက်ပြည်နယ်ထဲမှာရှိတဲ့အုံဖြန့်ဒုက္ခသည်စခန်းမှာဒီလအတွင်းမှာကိုဗစ်ကရောဂါကူးစက်သူ100ကျော်ရှိနေပါတယ်။မိသားစုလိုက်ကိုဗစ်ကူးစက်မှုတွေရှိနေတယ်လို့စခန်းထဲကဒုက္ခသည်တွေကပြောပါတယ်။အခုလိုအခြေအနေမှာပဲအသက်60နှစ်အထက်တက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းတွေကိုအောက်တိုဘာ21ရက်နေ့ကစားလို့ထိုင်းအစိုးရကကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှဆက်ပြီးတော့တင်ပြပါမယ်ရှင်
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံဖြန့်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလအတွင်းတရာကျော်ရှိပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့အခုခါမှာတော့ရာဂဏန်းလောက်ကူးစက်မှုတွေဖြစ်လာတဲ့အကြောင်းအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပြပါတယ
်23ရက်နေ့အထိကို120နဲ့600တကားမှမဖြစ်ဘူးဒီလအတွင်းအများဆုံးပြီးခဲ့တဲ့ဖြစ်ပြီးခဲ့တဲ့နေ့ကနည်းနည်းပဲဖြစ်တာအခုကျတော့အများကြီးဖြစ်သွားတာအဲကွာတနေ့တည်း35ရောက်လို့ဖြစ်လို့ဖြစ်18ရောက်ဖြစ်လို့ဖြစ်အဲ20ဖြစ်လို့ဖြစ်အဲ့လိုမျိုးနေချင်းညကြလို့ရှိရင်စခန်းကြီးကနေရကျင်ညာပေးတယ်လူတိုးတာနဲ့ကျင်ညာတယ်လူမတိုးရင်တော့မကျင်ညာဘူးအဆိုးတဲ့အပြုံလည်းဖြစ်တယ်ကွာဟိုဆိုးရင်တာပေါ့ကိုဗစ်ဖြစ်တယ်ဆိုတော့အချိန်မီးအန္တရာယ်ရှိတာဘူ
း
အန္တရာယ်ရှိတယ်ဆိုတော့ပေသွားနိုင်တဲ့ဟာတွေကြီးပဲအဲ့တော့မိသားစုအလိုက်ဆိုလို့ရှိရင်အရန်ဆိုးရင်တာပေါ့
အော်တိုဘာလ21ရက်နေ့နဲ့22ရက်နေ့တွေမှာအသက်60နဲ့အထက်တက်ကြီးရွယ်အိုတွေကိုကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေကြအောင်စခန်းတွင်းကမထိုးရသေးတဲ့အသက်ကြီးသူတွေကိုရက်ွက်လိုက်လာရောက်ထိုးနှံကြဖို့စခန်းတာဝန်ရှိသူတွေကနှိုးဆော်နေကြတယ်လို့လည်းဆိုပါတယ်
။ကာကွယ်ဆေးထိုးတယ်လေမနေ့ကစထိုးတယ်။ပထမအသက်60အသက်60အထက်ထိုးတယ်။အဲ့မှာအဲ့ထိုးပြီးထိုးရင်းမတက်ကနေပြီးတော့အသက်60အထက်နဲ့ဟိုလိုက်ပို့ရင်းနဲ့အဲလူတွေပါလာတဲ့ခါကျတော့အဲ့ဒီလူတွေပါတခါလေးထိုးလိုက်ဒီနေ့လည်းဆက်ထိုးတယ်မင်းက100ကျော်လောက်တော့ပြီးမယ
်ဟုတ်ကဲ့ဟုတ်က
ဲ့စည်ရင်းလည်းအရင်မပေးရဘူးတကြီးရွယ်အိုလို့ပြောပြီးတော့နောက်ကပါလာတဲ့လူတွေကိုပါရောထိုးတာဖြစ်တယ်အဲ့ဒီအတွက်ကြောင့်အသက်အကန့်အသတ်ဘုပြန်သတ်မှတ်လိုက်တယ
်ဟုတ်ကဲ့ဘယ်လိုသတ်မှတ်လိုက်လဲ
60အထက်ပဲလာကြပါလူရပြုံနေလို့
ကိုဗစ်ကူးစက်ရေးစင်တာတွေစောင့်ကြည့်ရေးစင်တာတွေကိုတော့စာတင်ကျောင်းတွေမှာလှုပ်ထားပြီးနေရာ3ခုခွဲပြီးကျန်းမာရေးဝန်ထမ်းတွေကကူးစက်မှုပေးနေတယ်လို့ဆိုပါတယ်ကိုဗစ်ဒုတိယလိုင်းစတင်ကြတဲ့ကစခန်းတွင်းကဒုက္ခသည်တွေအနေနဲ့အပြင်းကိုထွက်ပြီးအလုပ်လုပ်ခွင့်တွေလည်းပိတ်ပင်ခံရပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမာခိုလုံနေကြရပါတယ်တပ်ပြည်နယ်တွေကအုံဖြန့်ဒုက္ခသည်စခန်းမှာလူဦးရေ 8,000 ကျော်လောက်ရှိပါတယ်ပြီးခဲ့တဲ့နှစ်ကတော့အုံဖြန့်ဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကတဦးစာနှစ်ဦးစာသာကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအစုလိုက်အပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်းရင်ဒုက္ခသည်စခန်းမဲလာဒုက္ခသည်စခန်းမဲလာဦးနဲ့မဲလာမှုစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ဖြစ်ခဲ့တာပါမဲလာဦးစခန်းမှာပဲဒီရက်ပိုင်းတွင်အစုလိုက်အပြုံလိုက်ကူးစက်မှုတွေဖြစ်နေပါတယ်ထိုင်းအစိုးရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးအပြီးထိုးနှံနိုင်ဖို့ရည်မှန်းထားပါတယ်ဒုက္ခသည်စခန်းတွေမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်တဲ့အရေအတွက်ကအ ਨੇ ကျင်းသာရှိနေသေးပြီးကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုတွေကဦးစားပေးထိုးနှံနေစေဖြစ်ပါတယ်ရှင်